စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တို့ကြားကြာသပတေးနေ့ကတိုက်ပွဲတွေဖြစ်ခဲ့တဲ့သကိုင်းတိုင်းမင်းကင်းမြို့တန်ပေါက်ကျေးရွာအနီးအနားကျေးရွာတွေကဒေသခံပြည်သူအားလုံးလို့အိုးအိမ်စွန့်ခွာပြီးထွက်ပြေးနေရပါတယ်သူတို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်ဒီကနေ့မှာတော့ပလဲမြို့နယ်နားမှာစစ်တပ်ရင်နဲ့မိုင်းဆွဲတိုက်ခိုက်ခံရတယ်ဆိုတဲ့သတင်းထွက်ပေါ်ခဲ့ပြီးဒီသတင်းပေါ်မှာတော့စစ်ကောင်စီဘက်ကညှင်းဆိုထားပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုကြော်ကြော်သိန်းကပြောပြပေးပါမယ်
မင်းကင်းမြို့နယ်မှာဇွန်လ15ရက်နေ့ကစပြီးမင်းကင်း PDF နဲ့စစ်တပ်ကြားတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ဒေသခံကြီးရွာသားတောင်းနဲ့ချီဘေးလူရွာကိုထွက်ပြေးတိမ်းရှောင်နေရတဲ့ကြားတွေကမနေ့ဇွန်လ24ရက်နေ့ကလည်းတန်ပေါက်ကြီးရွာနီးမှာတိုက်ပွဲဖြစ်ခဲ့တာကြောင့်ဒေသခံတွေထပ်ပြီးထွက်ပြေးနေရတာပါထွက်ပြေးပေါင်းနေရတဲ့စစ်ရှောင်တွေအရေးပေါ်စံနယ်ရေးခါနဲ့စီဝါအကူအညီတွေလိုအပ်နေတယ်လို့ဒေသခံတူက VOE ကိုပြောပါတယ
်အခုထွက်ပြေးနေရတဲ့အချိန်ညတော့တယ်မှာပေါ့ဗျာဟွာဒီကချောင်းပေးတွေမှာဒီတဲလေးပါလေးထိုးပြီးမှနေနေရကြတော်တော်များများပါဗျဒီတန်ပေါက်မနေရလို့မျိုးဖြစ်သွားတယ်တန်ပေါက်ရွာတွေနားလေးချင်းမှာရှိရရွာတွေဘုရားအကုန်လုံးကအားလုံးထပ်ပြေးနေရကြတော်တော်တန်ပေါက်နဲ့ပတ်သက်တဲ့ဒီလိုဝက်ပုတ်တို့ခန္ဓာလေးဆင်းရင်းကြီးဆင်းရင်းလေးတို့ညောင်းစင်းတို့ချာဟိုဘက်အင်းတယိုးမှာရှိရဆိုရင်လည်းတုံတို့တုံတို့ဒီကဘိုင်တို့မြေသားတို့အဲ့မှာရှိရဟိုကပြည်သူလူထုကလည်းအိမ်တွေထဲမှာမနေရဗျဘလို့ခက်ခဲရှိနေလဲဆိုသူတို့မှာစားနေရိတ်ခါလိုရတဲ့စီဝါလေးလိုရတယ်ဗျအဲ့တော့တော်တော့ချင်းနေပါရဲ့ကြိုက်တော့အဲ့ဒါလေးလေဟိုလိုရတဲ့ကြောင့
်စကိုင်းတိုင်းတဲကပဲမင်းကင်းမျိုးချင်းတွင်းမျိုးအောက်ဖက်ကကျေးရွာတွေဟာစစ်တပ်နဲ့မင်းကင်း PDF ကြားတိုက်ပွဲဖြစ်ပြီးစစ်တပ်ကကျေးရွာတွေလည်းမကြကနာဆိုသလိုဝင်းပြီးတော့တက်ဆွဲရှာဖွေတာတွေလုပ်တာကြောင့်ဘေးလူရတောတောင်လူတွေကိုရှေ့ပြောင်းနေရပါတယ်ဇွန်လ23ရက်နေ့ကလည်းရင်းမပင်မျိုးနဲ့ဗန်ပွေးကျေးရွာနီးဖန်းခါချောင်းပေးနဲ့တယောချင်းကျေးရွာတို့မှာစစ်တပ်နဲ့ရင်းမပင်ခံ PDF တို့တိုက်ပွဲဖြစ်ပြီးစစ်ကောင်စီဘက်ကဗိုလ်မှူးတပ်အပါအဝင်အယောက်20ကြာဆုံးခဲ့တယ်လို့ PDF ဘက်ကပြောပါတယ်ကြာဆုံးတယ်ဆိုတော့အဲ့ဒီပြောဆိုချက်နဲ့အရေးအတွက်ကို VOA ကတိကျအတိမပြုနိုင်တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးဒီကနေ့မနေ့ပိုင်းကစကိုင်းတိုင်းဒေသကြီးပလဲမြို့နယ်နားမှာစစ်တပ်ရင်နန်းကိုဒေသခံ PDF တပ်ဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ရင်းမပင်ခရိုင် PDF အဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
ပလဲဖြစ်စဉ်အခြေအနေကတော့ကျွန်တော်တို့မနေ့ကနေ့ကနေ့လေးနာရီပွဲလောက်ကနေမဟုတ်ဘူးနေဖွဲ့တယ်ကျွန်တော်တို့စီတောင်ဦးမှာ9နာရီကျော်ကျော်လောက်မှရောက်တယ်အဲဒီနေ့ပဲဆက်ပြီးထွက်တော့ကျွန်တော်တို့စီတောင်ဦးဝမ်ပေါင်းရင်းနာပင်ပလဲလမ်းကြောင်းကိုတက်တော့မင်းနိုင်ပင်ရဲ့အနောက်ဘက်ကကန်တောင်ဆိုတဲ့စံညာကြီးရွာရှိတယ်ဒီကတော့အရခေါ်များတည်းတော့ဟိုကငကမတောင်ပေါ်ရဟုတ်အဲဒီနေရာမှာဖြစ်ပြည်သူတွေထောင်ထားတဲ့နိုင်ဒုံလေးသူတို့မောင်းလာတဲ့ညနေကားသုံးကြီးအမှားထိခိုက်မှုရှိပါတယ်။အဲလက်တော်ပြည်သူ့တိုင်ရန်ရရှိမှုတော့မပြရသေးဘူး
။ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကညင်းဆိုထားပြီးညကမတောင်သားမှာစစ်ကားသုံးစီးမိုင်းနေမိတယ်ဆိုတာမရှိဘဲဆက်ချုပ်ရင်းပြီးရပ်တန့်နေတဲ့အတွက်ပြန်လည်ပြင်ဆင်နေတာသာရှိပြီးလူကြုံရေးလည်းအပြည့်အစုံရှိတယ်လို့တုံ့ပြန်ထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလွတ်လပ်တဲ့သတင်းဌာနတွေကိုလိုင်စင်ရုပ်ပိတ်သိမ်းခဲ့တာရှိသလိုသတင်းထုတ်တွေကိုဖမ်းဆီးထောင်ချတာလည်းရှိခဲ့ပြီးအခုချိန်မှာတီးခြားလွတ်လပ်တဲ့သတင်းမီဒီယာသမားတွေအနေနဲ့အချင်းချင်းနေရာတွေကိုကိုယ်တိုင်တွားပြီးသတင်းရယူနိုင်ခြင်းမရှိတာကြောင့်အခုလိုနှစ်ဖက်ပြောဆိုချက်တွေအပေါ်တီးခြားအတည်ပြုဖို့အခက်အခဲတွေ့နေကြရပါတယ်ခင်ဗျာ